မြန်မာနိုင်ငံကတက္ကသိုလ်ကောလိပ်ကျောင်းတွေမှာလုပ်နေတဲ့စာရန်ဖတ်ပွဲဆွေးနွေးဟောပြောပွဲတွေအပေါ်ကန့်သတ်ချုပ်ချယ်တဲ့အမိန့်ကိုပညာရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာဟာတက္ကသိုလ်တွေမှာရှိတဲ့အစဉ်အလာကနေတွေးဖယ်လိုက်တာဖြစ်တယ်လို့ပြည်သူတွေသွားချင်တဲ့ဒီမိုကရေစီပညာရေးစနစ်ကိုနောက်ပြန်ဆွဲသွားနေကြတာဖြစ်တယ်လို့ပညာရေးလောကပညာရှင်တချို့ကဝေဖန်လိုက်ပါတယ်။ပညာရေးဝန်ကြီးဌာနရဲ့ဒီထုတ်ပြန်ချက်ကိုဆရာဆရာမအဖွဲ့အစည်းတွေနဲ့ကျောင်းသားအဖွဲ့အစည်းတွေကလည်းကန့်ကွက်နေကြပါတယ်။ကိုညာဝင်းအောင်ကဆက်ပြီးပြောပြမှာပါရှင်။
တက္ကသိုလ်ဒီဂရီကောလိပ်နဲ့ကောလိပ်ကျောင်းတွေမှာစာရန်ဖတ်ပွဲတွေဆွေးနွေးဟောပြောပွဲတွေလုပ်လို့တယ်ဆိုရင်ပါမောက္ခချုပ်ကျောင်းအုပ်ကြီးတွေရဲ့စီစီချက်ယူရမှာဖြစ်တယ်လို့တက္ကသိုလ်စီမံခန့်ခွဲရေးအဖွဲ့ရဲ့ထောက်ခံချက်နဲ့အတူအစိမ့်ပညာရေးဦးစီးဌာနရဲ့သဘောထားမှတ်ချက်တွေရယူပြီးသတ်မှတ်ချက်နဲ့ကိုက်ညီမှသာခွင့်ပြုမှာဖြစ်ကြောင်းမေလ21ရက်နေ့ကအစိမ့်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းရဲ့လက်မှတ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါပြည်ပြင်ပြောင်းလဲရေးတွေလုပ်နေတဲ့မြန်မာနိုင်ငံမှာတက္ကသိုလ်ကျောင်းသားတွေနဲ့ပတ်သက်လို့အခုလိုညွှန်ကြားချက်အမိန့်ထုတ်ပြန်လိုက်တာဟာ NLD အစိုးရရဲ့ဒီမိုကရေစီနိုင်ငံထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဆန့်ကျင်နေတယ်လို့ NNER အဖွဲ့ဥက္ကဋ္ဌဒေါက်တာသိန်းလွင်ကဝေဖန်လိုက်ပါတယ်
။ဒီဟိုဟာပညာရေးဝန်ကြီးဌာနရဲ့အမိန့်ညွှန်ကြားစာကိုကျွန်တော်သဘောမတူဘူး။ဘာကြောင့်လဲဆိုတော့ဒီတက္ကသိုလ်တွေကဒါပညာရပ်ကိုလေ့လာရှာဖွေနေတာ။တက္ကသိုလ်တွေကဒီသက်စနစ်ကဒီနိုင်ငံရေးစနစ်တွေစီးပွားရေးစနစ်တွေကိုဝေဖန်ထောက်ပြတဲ့နေရာဖြစ်ရဒါဒီမိုကရေစီနိုင်ငံတစ်ခုကဒါအရေးကြီးတဲ့အချက်ပဲလေ။ဆိုတော့ဒီကျောင်းသားတွေအခုလိုပြိပင်တာကဒီမိုကရေစီနိုင်ငံထူထောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လည်းဖန့်ကျင်နေတယ်။ဒီကျောင်းသားတွေဆရာကြီးရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့လွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်စွာပညာရည်တည်လေ့လာခွင့်နဲ့ဆိုတာကိုလည်းပြိပင်ထားစီရရောက်တယ်။အဲဒါကြောင့်ဒီပညာရေးဝန်ကြီးနဲ့ဒါထောက်ပြန်တဲ့ကြေညာချက်ကိုကျွန်တော်သဘောမတူပါဘူး
။ပညာရေးဌာနရဲ့ထောက်ပြန်ချက်ဟာတက္ကသိုလ်တွေမှာရှိသင့်ရှိထိုက်တဲ့အစဉ်အလာတွေကနေတွေးဖယ်လိုက်တာဖြစ်တယ်လို့ပညာရေးလောကကိုမျက်ချင်မပြတ်စောင့်ကြည့်နေတဲ့တင်းဘွားမဂ္ဂဇင်းအယ်ဒီတာဂျိုဟောင်းဦးတင်မောင်တန်းကပြောပါတယ
်တက္ကသိုလ်ဆိုတာစဉ်းစားတွေးခေါ်ဖို့ရအောင်ရည်ရည်ပြီးလုပ်ကြတဲ့နေရာပေါ့နော်ဆိုတော့စဉ်းစားတွေးခေါ်ဖို့ပုံမျိုးတွေ့တဲ့မှုကိုအများကြီးထိခိုက်တယ်လို့ကျွန်တော်ထင်တယ်တက္ကသိုလ်တွေကအဲ့ဒီလိုစာလမ်းဖတ်ပွဲတွေနိုင်ငံရေးနဲ့ပတ်သက်တဲ့စကားပွဲတွေနဲ့မကင်းဘူးပေါ့နော်ဒီဆုံးဖြတ်ချက်ကိုဆုံးဖြတ်တဲ့ပုံကိုယ်တွေရဲ့ဆုံးဖြတ်ပုံချင်းကပုံဟာကိုယ်လုံးဒီခေတ်ကတက္ကသိုလ်တွေသုံးဖြတ်ပုံတွေတက်တော့ပုံပြီးနိုင်ကြတယ်လို့ပြောရမယ်ဒါကြောင့်မို့နော်ဒါကနိုင်ငံတကာစင်လာတက္ကသိုလ်ဆိုတဲ့စာရင်းစာညွှန်းနဲ့ဆိုရှင်အင်တာပီနာစာရင်းဖြစ်တဲ့ညွှန်ကြားချက်ပ
ါကွန်မြူနစ်သဘောတရားပညာရှင်ကောင်းမတ်ရဲ့နှစ်200ပြည့်ခန်းနာကိုဘဂဒတ်ကျောင်းသားတွေဦးဆောင်ပြီးမေလ5ရက်နေ့တုန်းကရန်ကုန်တက္ကသိုလ်ဝိဇ္ဇာခန်းမဆောင်မှာကျင်းပခဲ့ပြီးနောက်ပညာရေးဝန်ကြီးဌာနရဲ့အခုလိုကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်အဲ့ဒီပွဲမှာစာတမ်းဖတ်ပွဲကြပြာယူပွဲနဲ့ရုပ်ရှင်ပြပွဲတွေပါဝင်ပါတယ်။နိုင်ငံကမှာဆိုရင်နိုင်ငံရေးစနစ်စီးပွားရေးစနစ်တွေကိုဝေဖန်ထောက်ပြတဲ့တက္ကသိုလ်တွေကိုနိုင်ငံတော်အောင်စုချတာမျိုးရှိတယ်လို့ဒေါက်တာသိန်းလွင်ကထောက်ပြပါတယ်
။ဒီနိုင်ငံရေးစနစ်တွေစီးပွားရေးစနစ်တွေဆိုတာအများအားလေ့လာပြီးတော့ဝေဖန်ထောက်ပြနေမှာစုရင်းချက်တွေပြင်ပြီးမှပိုကောင်းတဲ့စနစ်ကိုရောက်အောင်မှာကျွန်တော်တို့အဲ့ဒီကိုသွားကြည့်ခြင်းနဲ့ဝေဖန်ထောက်ပြတာလေ။တခြားဒီမိုကရေစီနိုင်ငံတွေဆိုရင်ဖြစ်စနစ်ကိုထောက်ပြတဲ့သူတည်တနာတွေထုတ်ဖော်နိုင်တဲ့တက္ကသိုလ်တွေကိုစုဆောင်ပေးတယ်။အကြောင်းအကျိုးအကောင်းဆုံးဝေဖန်နိုင်နေဆိုရင်အဲ့လိုတက္ကသိုလ်မျိုးကိုစုပေးတယ်။ဆိုတော့ကျွန်တော်တို့နိုင်ငံဒီမိုကရေစီကိုသွားမယ်ဆိုရင်အဲ့ဒါမျိုးအားပေးတယ်
။အခုလိုပညာရေးဝန်ကြီးဌာနရဲ့ကြေညာချက်ကြောင့်မလိုလားအပ်တဲ့ပြဿနာတွေဖြစ်လာမှာကိုစိုးရိမ်မိတယ်လို့တင်းဘွားဦးတင်မောင်တန်းကသတိပေးလိုက်ပါတယ်
။ London School of Economics ကိုခေါ်တဲ့ London စီးပွားရေးတက္ကသိုလ်သူတို့ကလည်းပမောက္ခကျောင်းကိုဖိတ်လာတယ်။ရန်ကုန်စီးပွားရေးတက္ကသိုလ်မှာပြောဖို့ပေါ့နော်။ဒါပေမဲ့အဲ့ဒီညွှန်ကြားချက်ကြီးထွက်လာခဲ့တဲ့အတွက်ကြောင့်မို့လို့သူဟာရန်ကုန်စီးပွားရေးတက္ကသိုလ်မှာဟောပြောပွဲပို့ချချက်မပေးရဘဲနဲ့ကျွန်တော်တို့လိုသုတေသနစင်တာမှာလာပြီးတော့လှုပ်သွားခဲ့ရတယ်။အဲ့ဒီတော့နိုင်ငံခြားတက္ကသိုလ်တွေပူးပေါင်းဆွဲတဲ့ခါရီမှာလည်းဒီညွှန်ကြားချက်ကအကျုံးဝင်မယ်ဆိုလို့ရှိရင်အများကြီးထိခိုက်နိုင်မှာ။အစ်မင့်ပညာရေးတက္ကသိုလ်ပညာရေးဟာအင်မတန်နှိမ့်ချနေတဲ့အချိန်မှာဒီညွှန်ကြားချက်ကတိုးတက်အောင်လှုပ်တာမဟုတ်ဘူးပို့ပြီးနှစ်တဲ့ညွှန်ကြားချက်လို့ပြောရမှာပါ။နောက်ကျွန်တော်စိုးရိမ်တာလေးကလည်းကျောင်းသားလှုပ်ရှားမှုများပေါ်လာလို့ရှိရင်ကျွန်တော်ကတော့အံ့ဩမှာမဟုတ်ဘူးဗျ။အဲ့တော့ဒီကိစ္စဒီအတော်လေးသိရောက်မှုပမာဏကြီးသွားနိုင်တယ်လို့ကျွန်တော်ကတော့ဒီလိုပဲထင်တယ်
။ပညာရေးဝန်ကြီးဌာနရဲ့မေလ21ရက်ကြေညာချက်အမိန့်နဲ့ပတ်သက်လို့ဆရာဆရာမများအဖွဲ့ကကန့်ကွက်နေတယ်လို့ကျောင်းသားအဖွဲ့အစည်းတွေကလည်းကန့်ကွက်နေကြပါလေခင်ဗျာ။